တနင်္သာရီတိုင်းပလောမြို့နယ်မှာစစ်ကောင်စီတပ်ရဲ့လှုပ်ရှားမှုတွေအတွင်းဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။စစ်ရေးတင်းမာမှုတွေကြောင့်စားဝတ်နေရေးအခက်အခဲနဲ့လည်းရင်ဆိုင်နေကြရပါတယ်။ပလောမြို့ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုကိုဇော်မိုးကျော်ပြောပြပါပါ
။ဖေဖော်ဝါရီလ28ရက်နေ့မနေ့အစောပိုင်းလောက်မှာပလောမြို့နယ်လက်ကူးကျေးရွာကိုစစ်ကောင်စီတပ်အင်အားအများအပြားနဲ့စစ်ကြောင်းဝင်လာပြီးဖုန်ကြီးကျောင်းမှာတက်ဆွဲနေရယူကရွာတွေကတွေ့တဲ့အရသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်ဖမ်းဆီးခံရသူတွေကိုစစ်ကောင်စီတပ်ကစစ်ဆင်းမင်းများပြီးနေကင်းပိုင်းလောက်မှာပြန်လွတ်လိုက်တဲ့အကြောင်းရွာကန်တဦးကအခုလိုပြောပါတယ
်ဟိုအစိုးရကဒီလေတွေပဲအနေလာတာပဲသူကပြီးရင်ရွာဖုန်ကြောင်းနေရယူတော့ရွာတွေတွေ့လူတွေဖမ်းတာပဲ80 80လောက်ရှိတယ်ပြောရေးတွေ့ရတော့ခံမ်းကြီးပေါ့ကြည့်ကြည့်မြားလိုက်ဘောဒီပြီတော့မပြီးလိုက်ဘူးဗျသူတို့ကဒီမိုးမလင်းခင်ကိုဒီရွာထဲကိုရောက်လာအဲ့ဒါလူရဲတတိမထားမိနိုင်ဘူးလေနောက်ဒီ PDA တွေဘာတွေမထောက်ပတ်နဲ့ဘာညာပြောပြီးတော့ပြန်လှုပ်လိုက်ရယ်နေခင်းနဲ့ကြတော့လေမနေ့ညနေပိုင်းပြန်ထွက်သွားတယ်ဆိုတော့သူတို့လာတဲ့လမ်းတိုင်းပဲပြန်ထွက်သွားတယ်အခုတော့ဒီအောက်ဘက်လေတဲ့ဟိုကနိုင်ကျန်းရွာမှာခြေလို့ပြောတယ်ဒီကျောင်းကဘယ်လိုလဲဆိုတော့သူတို့ဒီဘက်ဘယ်လိုလုပ်နေလဲမသိဘူးဗျဟိုနားရောင်ပြလိုက်ဒီကဟန်ပြလိုက်
လက်ကူကျေးရွာဖုန်ကြီးကျောင်းမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဟာမနေ့ညပိုင်းလောက်မှာအနည်းအနာကနတ်အိမ်ကန်းကျေးရွာဘက်ကိုထွက်ခွာသွားတယ်လို့ဆိုပါတယ်။ဖေဖော်ဝါရီလကျန်းပိုင်းကပလောမြို့နယ်မှာစစ်အုပ်ချုပ်ရေးကျင်ညာပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးပုံစံနဲ့စစ်ကောင်စီတပ်အများအပြားနဲ့တရွာဝင်တရွာထွက်စစ်ကြောင်းစင်လှုပ်ရှားနေတာလို့ဒေသခံတွေက VOA ကိုပြောဆိုပါတယ်။လက်ရှိအချိန်မှာတိုက်ပွဲတည်ငြိမ်နေပေမဲ့စစ်ကြောင်းလှုပ်ရှားမှုတွေကြောင့်နေရာမပြောင်းရသေးဘူးလို့ပလောမြို့နယ်တဲကသင်္ကန်းတော်ရွာကန်တို့ကအခုလိုပြောပါတယ်
။အဲ့လိုတိုက်ပွဲဖြစ်တဲ့ညနေတဲ့အချိန်မှာတေချောက်တို့ရောက်တဲ့သွားနေလို့ပဲညီမလေးတို့ကအယောပြမရက်ပြီးဖြစ်နေတာဆရာမ။သူတို့တေချောက်ဆိုးလာတဲ့ခါကျရင်လည်းလမ်းမှာပြည်တဲ့ရောက်ကလေးတို့ကဖားစီခိုးဆောက်သွားတာဖားစီခိုးဆောက်သွားတော့ကိုပဲကြာပြီးရှောင်ကြီးနေရတော့ဘော
။ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတာကြောင့်အချိန်ကြာတာနဲ့အမျှစာရည်တောက်ရည်စသဖြင့်အခက်အခဲမျိုးစုံရင်ဆိုင်ကြုံတွေ့နေရတယ်လို့ဆိုပါတယ်
။စာရည်တောက်ရည်ကတော့အလုံးမမလုံလို့မရတော့အလုံးလုံလို့မရတော့ဆိုတော့စာရည်တောက်ရည်ကပိုက်ချလည်းမရှိဘူးဆိုတော့အလုံးခေခဲတော့ဘောစာစီစေးစောအကုတ်ဘော
ဘလုံးမျိုးနဲ့ဘက်ကလက်တလောအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။